ောရှင်ပေါင်းမင်္ဂလာညနေခင်းမှာတနေ့တာမောပန်းပြကြပါရဲ့လားခင်ဗျာ view American တိုင်း2019ခုနှစ်ဇွန်လ29ရက်ကြာသပတေးညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ1925လို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပ
ါမင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းကတော့ Democratic Party ကိုယ်စားလှယ် Long Day ပထမဆုံးအကြိမ်ဖြစ်စကားစစ်ထိုးပွဲမနေ့က Florida ပြည်နယ်မှာကျင်းပခဲ့ကြပါတယ်။ America Mexico နယ်စပ်မှာဖြစ်နေတဲ့ပဋိပက္ခနဲ့ဒုက္ခသည်တွေကိစ္စအတွက်လိုအပ်နေတဲ့ရန်ပုံငွေတွေချပေးမယ်အဆိုပြုချက်မူကြောင်းကို America ထက်လွှတ်တော်အတည်ပြုပေးလိုက်ပါပြီ။ G20 စက်မှုထိပ်သီးစည်းဝေးပွဲတက်ဖို့သမ္မတထွန်ဂျပန်နိုင်ငံကိုရောက်သွားပါပြီ။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မဆုမြောင်မှုနဲ့အတူတင်ပြပေးသွားမှာပါခင
်ဗျ။ Okay ပါခင်ဗျာ။2020 American သမ္မတရွေးကောက်ပွဲဝင်ဖို့ Democrat သမ္မတလောင်းတွေရဲ့စစ်ထိုးပွဲမှာတော
့ I am in this fight because I believe that we can make our government, we can make our economy.
ဒီနေ့အပြီးမကြခင်မှာနားဆင်ရဖို့ရှိပါတယ်။တခါ American နဲ့တရုတ်ကြားဖြစ်ပေါ်နေတဲ့ကုန်သွယ်ရေးစစ်ပွဲတွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါသလဲ။မြန်မာနိုင်ငံမှာတော့လိင်တူချင်းချစ်သူတူဦးပြည်ဆုံးသွားရတဲ့အကြောင်းရင်းကဘာပါလဲ။ဒါတွေကိုတင်ဆက်သွားဖို့ရှိပါတယ်။အဲ့ဒီအစီအစဉ်ဒီမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးနဲ့ရမြန်မာနိုင်ငံကသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မဆူမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတက်တန်းတစ်ခုအပြီးမှာဖြုတ်ချနိုင်ရေးအတွက်ရည်ရွယ်နေကြတဲ့ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်း20တဲက10ဦးဟာ2020သမ္မတရွေးကောက်ပွဲရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲကိုမနေ့ဗုဒ္ဓဟူးနေ့ညကဖလော်ရီဒါပြည်နယ်မှာပြုလုပ်ခဲ့ကြပါတယ်။2020နိုဝင်ဘာ3ရက်နေ့မှာကျင်းပမယ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောင်းနေအကြာသမ္မတထရမ့်နဲ့ထိတိုက်ရှင်ပြန်ရခြင်းရှိတယ်လို့ထိတ်ကနေတစ်ပြေးနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကိုလူလူစစ်တပ်နဲ့မှတဖြည်းဖြည်းချင်းကပ်လာနေတဲ့မဆာချူးဆက်ပြည်နယ်အထက်လွှတ်တော်အမအဲလိဇဘက်ဝါရန်ကိုတခြားကိုယ်စားလှယ်လောင်းတွေကအာယုံဆိုင်ထွန်းတဲ့ခဲ့ကြပါတယ်။သူမအနေနဲ့အစိုးရကိုလူလူလက်ထဲပြန်အပ်ခြင်းလို့ဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာကျင်းပတဲ့စကားစစ်ထိုးပွဲအတွင်းဝါရန်ကပြောကြားလိုက်ပြီးအဲလိုဖြစ်နိုင်ရေးအတွက်တတိရှိဖို့လိုအပ်ကြောင်းလက်ရှိသမ္မတကိုဖြိုချနိုင်မဲ့တတိမျိုးသူ့မှာရှိကြောင်းပြောပါတယ်။ဒါပြင်လူတိုင်းကြမ်းမာရေးဆောင်ရှောက်မှုရနိုင်မှုအတွက်လည်းသူ့အနေနဲ့စ조사လုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ်။ကိုယ်စားလှယ်လောင်းတွေဟာတခြားနိုင်ငံရေးစကားစစ်ထိုးပွဲတွေမှာလို့အချင်းချင်းအပြန်အလှန်ဝေဖန်ပြောဆိုကြတာဆိုတာလေလက်ရှိသမ္မတထရမ့်ရဲ့မှားယွင်းတဲ့မူဝါဒတွေကိုထောက်ပြပြီးသူ့ကိုပဲဥတီတက်ခိုက်ခဲ့ကြတာများပါတယ်။သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်းပြမယ်လို့တရားဝင်ကြေညာထားတဲ့ဒီမိုကရက်ကိုယ်စားလှယ်လောင်း20အနေနဲ့10ယောက်စီနှစ်တုပ်ခွဲပြီးစကားစစ်ထိုးပွဲကျင်းပဖို့စီစဉ်ထားတာမှာမနေ့ညကပထမတုပ်အဖြစ်နဲ့ကျင်းပခဲ့ကြတာဖြစ်ပါလေ
။ American နဲ့ Mexico နယ်စပ်မှာလူသားချင်းစာနာကြားအခြေအနေတွေအတွက်နောက်ထပ်ရန်ပုံငွေဒေါ်လာ4ဘီလီယံသုံးဆွဲဖို့အဆိုပြုချက်ကို American အထက်လွှတ်တော်ကပုံထူးနေကအတည်ပြုလိုက်ပါတယ်။ပါတီနှစ်ရပ်ပေါင်းအဆိုပြုခဲ့တဲ့ဒီဥပဒေချမ်းထဲမှာထိမ့်သိမ်းထားတဲ့တရားမဝင်နိုင်ငံနဲ့ဝင်ရောက်လာသူတွေအထူးသဖြင့်ကလေးငယ်တွေကိုစောင့်ရှောက်ရမယ့်ဆောင်ရွက်ချက်တွေလည်းပါဝင်ပါတယ်။ Mexico နယ်စပ်ကနေနိုင်ငံတဲ့တရားမဝင်ဝင်လာသူတွေကအသက်မပြည့်သေးတဲ့ကလေးတွေကိုထရမ့်အစိုးရကပြစ်စလက်ခတ်ထားတဲ့အပေါ်အတော်လေးဝေဖန်စရာဖြစ်နေချိန်မှာဒီဥပဒေချမ်းကိုအထက်လွှတ်တော်ကထောက်ခံမဲ84မဲကန့်ကွက်မဲ10မဲနဲ့အတည်ပြုခဲ့တာပါ။နေဆက်ထိန်သိမ်းရေးစခန်းတွေမှာကလေးငယ်တွေကိုအသေးအချာမစောင့်ရှောက်ပဲထားတဲ့အခြေအနေတွေအပြင် Rio Grande မြစ်ဖြတ်ပြီးတော့ American နဲ့ဝင်ရောက်ဖို့ကြိုးစားချိန်မှာတားဖားနှစ်ယောက်ရင်းနှစ်တည်ဆုံးခဲ့တဲ့ဖြစ်ရပ်ကြောင့် Trump အစိုးရရဲ့နိုင်ငံပြောင်းအခြေချဖို့ကြိုးစားသူတွေအပေါ်ဆောင်ရွက်ချက်တွေကိုစီစစ်ဖို့ထပ်ဖြစ်လာခဲ့ပါတယ်။ American တောင်ပိုင်းနယ်စပ်မှာလူသားချင်းစာနာကြားအခြေအနေကြီးနဲ့လုံခြုံရေးပြဿနာဖြစ်နေသလားဆိုတာမေးခွန်းထုတ်စရာအခြေအနေမဟုတ်တော့ဘူးလို့ Republican အထက်မှလွတ်တော်အမတ် Richard Shelby ကပြောကြားခဲ့ပြီးဒီအခြေအနေတွေကိုချက်ချင်းဖြေရှင်းရမယ်လို့ပြောခဲ့ပါတယ်။American မှာခိုလုံဖို့ခက်ခက်ခဲခဲစူးစမ်းတဲ့ကလေးတွေမိသားစုတွေအပေါ်တခုခုဆောင်ရွက်ပေးမှကိုရတော့မယ်လို့ဒီမိုကရက်အထက်လွှတ်တော်အမတ် Patrick Leahy ကလည်းပြောကြားခဲ့ပါတယ်။အခုအထက်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေချမ်းကိုအောက်လွှတ်တော်မှအတည်ပြုဖို့လိုပါတယ်။အောက်လွှတ်တော်လူများစုဒီမိုကရက်တွေကတော့ဒီဥပဒေချမ်းကိုပြင်ဆင်ပြီးဒီကနေ့တင်ပြဆွေးနွေးဖို့အစီအစဉ်ရှိတယ်လို့အရေးအမွေပြောထားပါတယ်။
မြောက်ကိုရီးယားပေါ်လစီတွေဟာအောင်မြင်နေကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားနေသလိုတောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေဟာတဖြည်းဖြည်းတွတ်တက်မှုရှိကြောင်းပြောပါတယ်။အခုသတင်းပါနောက်ပိုင်းတောင်ကိုရီးယားနိုင်ငံကိုသမ္မတထရမ့်မတော်ခင်မှာပဲဆွေးနွေးမှုတွေတွတ်တက်မှုရှိနေတယ်ဆိုတဲ့ပြောဆိုမှုတွေကိုသဘောမတူတာကတော့မြောက်ကိုရီးယားနိုင်ငံပဲဖြစ်ပါတယ်။ သူတို့အနေနဲ့လက်ရှိအရှင်မတုံနောက်မဆုတ်ဖြစ်နေတဲ့နျူကလ িয়ার ရေးဆွေးနွေးမှုတွေကနေနှုတ်ထွက်သွားနိုင်ကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနကကြာတာပတိနေ့မှာအမေရိကန်အစိုးရကိုတိုက်ခိုက်ပြောကြားလိုက်ပါတယ်။ဆွေးနွေးမှုတွေပြန်ဆမယ်လို့အမေရိကန်ဘက်ကချက်တူရေးတကောင်လို့အကြိမ်ကြိမ်ပြောဆိုနေပေမဲ့ဆွေးနွေးမှုတွေကိုပြန်ဆမယ်ဆိုတဲ့အာမခံချက်မရှိကြောင်းမြောက်ကိုရီးယားနိုင်ငံရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်ကို KCNA အစိုးရပိုင်းသတင်းဌာနရဲ့ Internet Website မှာဒီကနေ့ဖော်ပြထားပါတယ်။ဒါအပြင်ခုနှစ်ကုန်ပိုင်းမှာနျူကလ িয়ার ရေးဆွေးနွေးမှုနဲ့ဆိုင်တဲ့ချင်းကပ်မှုတွေပြောင်းလဲလှုပ်ဆောင်ဖို့မြောက်ကိုရီးယားကောင်ဆောင် Kim Jong Un ရဲ့တောင်းဆိုချက်ကိုလည်းအဲ့ဒီကြေညာချက်မှာထပ်လောင်းဖော်ပြထားပါတယ်
။နျူကလ িয়ার လက်နက်ကင်းရှင်းရေးအတွက်ရှင်းမဆက်နိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘလို့ဗျူဟာထက်သုံးပါလဲဆိုတာအမေရိကန်ဘက်ကပြသဖို့အချိန်သိပ်မကျန်တော့ဘူးလို့မြောက်ကိုရီးယားဘက်ကသတိပေးလိုက်ပါတယ်။လက်နက်ဖြတ်သိမ်းရေးအတွက်မြောက်ကိုရီးယားဘက်က2019ခုနှစ်မကုန်ခင်ပေးထားတဲ့သတ်မှတ်ချက်မပြည့်ခင်အမေရိကန်ဘက်ကရှေ့ဆက်နိုင်အောင်လုပ်ရမယ်လို့အမေရိကန်ဆိုင်ရာမြောက်ကိုရီးယားတန်တမန်ကဒီကနေ့ပြောကြားခဲ့တာပါမြောက်ကိုရီးယားပေါ်အမေရိကန်ကအရေးယူတန်ခတ်မှုတွေမကြခင်ကတိုးလုပ်ခဲ့တဲ့လုပ်ရက်ဟာရန်စတဲ့လုပ်ရက်ဖြစ်တဲ့အပြင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ကြားပထမအကြိမ်ထိပ်သီးစည်းဝေးပွဲမှာသဘောတူခဲ့တဲ့အချက်တွေကိုပြောင်ပြောင်တင်းတင်းစိန်ခေါ်လိုက်တဲ့လုပ်ရက်ဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဌာနအမေရိကန်ရေးရာဌာနရဲ့ညွှန်ကြားရေးမှူးကွမ်ဂျွန်ဂန်းရဲ့ပြောကြားချက်ကိုအစိုးရပိုင်း KCNA သတင်းဝက်ဆိုက်မှာဖော်ပြထားပါတယ်။အမေရိကန်သမ္မတနဲ့တတိယအကြိမ်တွေ့ဆုံနိုင်ဖို့အမေရိကန်အစိုးရဘက်ကပို့ပြီးပျော်ပြောင်းတဲ့ချင်းကပ်မှုလုပ်ဖို့လိုအပ်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ကမအောင်မြင်ခဲ့တဲ့ဒုတိယအကြိမ်ထိပ်သီးစည်းဝေးပွဲအပြီးမှာပြောကြားထားပါတယ
်။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ9ကီလိုမီတာ19ကီလိုဟတ်ဇ်1068ည9ကီလိုမီတာ19ကီလိုဟတ်ဇ်15565နဲ့9ကီလိုမီတာ25ကီလိုဟတ်ဇ်11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကဂျာတာဘရီနဲ့ညနေပိုင်းသတင်းတွေကိုဆက်လက်ကြည့်ရပေးနေတာပါခင်ဗျာ။ဇွန်လ28ရက်နေ့မှာစတင်မဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကြာတာပရိနေဒီကနေ့မှာပဲဂျပန်နိုင်ငံအိုဆာကာမြို့ကိုရောက်သွားပါပြီ။အစည်းအဝေးပြင်ပချိန်မှာဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲရုရှားသမ္မတဗလာဒီမီယာပူတင်တို့နဲ့သမ္မတထရမ့်ကြာတာပရိနေမှာတွေ့ဆုံဖို့စီစဉ်ထားပြီးထောက်ကြနေ့မှာတော့တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။တရုတ်နဲ့အမေရိကန်ဆွေးနွေးပွဲမှာကုန်သွယ်ရေးဆိုင်ရာညီနိုင်မှုအကြောင်းပြောဆိုနိုင်ပွဲရှိပြီးနှစ်ဖက်စလုံးအခွန်တိုးကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးဆွေးနွေးညီနိုင်မှုရှိနေပါတယ်။ဒီဆွေးနွေးမှုအတွင်းတရုတ်သမ္မတရှီကျင်းပင်ကကုန်သွယ်ရေးစစ်ပွဲပြည်လဲစေမဲ့အဆိုပြုချက်တွေကိုတင်သွင်းသွားဖို့ရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရုရှားသမ္မတပူတင်နဲ့ထရမ့်တို့တွေ့ဆုံတဲ့အချိန်ဘာအကြောင်းပြောကြမလဲဆိုတာအတိအကျသတ်မှတ်ထားတာမရှိဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပေမဲ့ယူကရိန်းအရှေ့လေဘက်နဲ့ဗင်နီဇွဲလားအရေးခေါင်းဆောင်တွေအောင်ဆင်းနေသွားမယ်ဆိုတာသိကြတဲ့လောက်ရှိတယ်လို့ပြောဆိုထားပါတယ်။အီရန်ပေါ်ဗန္ဒာအေးရဖိအားပေးဖို့အီရန်ရေနံကဝင်ငွေဆက်မရနိုင်အောင်လုပ်ဖို့နဲ့နျူကလ িয়ার သဘောတူညီချက်အတိအရရှိရေးဖိအားပေးဖို့ G20 ထိပ်သီးဆွေးနွေးပွဲမှာလှုပ်ဆောင်နိုင်မယ်လို့ထရမ့်ကပြောလင့်ထားပါတယ် G20 ညီလာခံအပြီးမှာတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးတင်းမာနေမှုပြေလည်ဖို့အတွက်သမ္မတထရမ့်ဟာတောင်ကိုရီးယားမြို့တော်ဆိုးကိုတွားရောက်ပြီးတောင်ကိုရီးယားသမ္မတမွန်ဂျင်အင်းနဲ့တွေ့ဆုံဆွေးနွေးဖို့ရှိပါတယ်
အီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ဖ်အပေါ်ဒီသတင်းပတ်မကုန်ခင်တန်ခတ်အရေးယူမှုတွေချမှတ်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကညွှန်ကြားထားတယ်လို့ဗန်ဒာယေးဝင်ကြီးစတီဗင်မနူချင်ကအင်ပီရိုသတင်းစာရှင်းလင်းပွဲမှာတင်လာနေကပြောကြားလိုက်ပါတယ်။နိုင်ငံသားဝင်ကြီးဇာရစ်ဖ်ဟာအီရန်မှာဩဇာညောင်းတဲ့နိုင်ငံတော်လုံခြုံရေးကောင်စီဝင်အဖွဲ့ဝင်၁၂ယောက်ထဲကတစ်ယောက်ဖြစ်ပါတယ်။နိုင်ငံရဲ့အစ္စလာမ်ကောင်ဆောင်တွေအပေါ်ကြားရောက်နိုင်တဲ့ယန်နဲ့နိုင်ငံသားကချင်းချောက်မှုတွေကိုဘယ်လိုကာကွယ်မလဲဆိုတာကိုနိုင်ငံတော်လုံခြုံရေးကောင်စီကနိုင်ငံအုပ်ဆောင်ဘာသာရေးကောင်ဆောင်ကြီးအယာတိုလာဟာမီဒီကိုအကြံပေးတင်ပြရတာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဇာရစ်ဖ်ရဲ့တပ်တန်း၃ပုံ၃ပုံလောက်ကအမေရိကန်ပြည်ထောင်စုမှနေထိုင်ခဲ့တာကြောင့်သူ့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခါအမေရိကန်ပြည်ဝင်ခွင့်ကိုကန့်သတ်တာမျိုးတန်ခတ်အရေးယူမှုတွေကိုအမေရိကန်ဆိုရကချမှတ်မယ်လို့မျှော်လင့်ရပါတယ်။အီရန်နိုင်ငံရဲ့ထိပ်တန်းတန်တမန်တယောက်ဖြစ်တဲ့မိုဟာမက်ဂျာဗစ်ဇာရစ်ဖ်နဲ့အမေရိကန်ညှိနှိုင်းရေးမှုတွေဆွေးနွေးခဲ့ရကနေအီရန်နဲ့အမေရိကန်အပါအဝင်ကမ္ဘာအင်အားကြီး6နိုင်ငံကြားမှ2015ခုနှစ်တုန်းကအီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ကိုရရှိခဲ့တာဖြစ်ပါတယ်။အဲဒီသဘောတူစာချုပ်ကိုသမ္မတထရမ့်ကနှုတ်ထွက်ပြီးအီရန်ပေါ်အရေးယူပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပါတယ်။နှစ်နိုင်ငံကြားတင်းမာနေချိန်မှာပဲအမေရိကန်ထောင်လှမ်းရေးအဝေးထိန်း drone ရင်ကိုအီရန်ကပစ်ချခဲ့လို့ပို့ပြီးတော့အခြေအနေဆိုးခဲ့ပါတယ်။သမ္မတထရမ့်ကစစ်တိုက်ပွဲအထိအမိန့်ပေးခဲ့ပြီးနောက်မှဒီအမိန့်ကိုပြင်ဆင်ခဲ့ပေမဲ့အီရန်ကောင်ဆောင်ကြီးအပေါ်နောက်ထပ်တန်ခတ်မှုတွေကိုချမှတ်ခဲ့ပါတယ်။ဘာသာရေးကောင်ဆောင်ကြီးခါမီနီနဲ့သူ့ရဲ့အထူးတပ်ဖွဲ့ Revolutionary Guard တပ်ဖွဲ့ဝင်အကြီးအကဲတမှုကြီး၈ယောက်အပေါ်ပထမဆုံးပြစ်မှတ်ထားအရေးယူခဲ့ပါတယ
်။ရှစ်ပြောင်းချေချနေထိုင်လို့သူ42ဦးကိုလစ်ပြားကမ်းလွန်ပင်လယ်ပြင်ကနေကယ်တင်လာတဲ့ဂျာမန် ကူညီမှုအခုဆန္ဒမှုအကူအညီပေးတင်မဟာရေးပိုင်းတဲ့ထက်ကိုဝင်မလာဘူးအီတလီအစိုးရကထုတ်ပြန်ထားတဲ့အမိန့်ကိုချုပ်ပေါက်ပြီးအီတလီရေးပိုင်းတဲ့ထက်ကိုဝင်ရောက်သွားပြီးဖြစ်ပါတယ်စီဝက်3လို့အမည်ပေးထားတဲ့အဲ့ဒီတင်မဟာဗိုလ်ထုတ်နေနောက်ပိုင်းကလမ်ဘက်ဒူးစာကျွန်းရဲ့အပြင်မှာရထားပါတယ်တင်မဟာမှာလည်းမူကာရိုလာရက်ကက်ကတော့သူမအနေနဲ့ရွေးချယ်စရာတခြားနီလာမရှိတော့ဘူးလို့ ပင်လယ်ပြင်အတွင်းမှာသတင်းနှစ်ပတ်လောက်နေခဲ့ပြီးတဲ့နောက်အီတလီကမ်းခြေတစ်ခုကိုဆက်ရောက်လာတာဖြစ်ပါတယ်။သူမအနေနဲ့ဘလို့အန်ဒီယာတွေနဲ့ရင်ဆိုင်ရနေနေဆိုတာသိပေမဲ့လည်းတင်မောပေါ်ပါလာသူ50နှစ်ဦးဟာအရန်ကိုပင်ပန်းလို့နေပြီဖြစ်တာကြောင့်သူတို့ဘေးကင်းရကိုခေါ်သွားဖို့လိုအပ်တဲ့အတွက်အခုလိုဆုံးဖြတ်လိုက်ရခြင်းဖြစ်ကြောင်းလဲကာရိုလာရက်ကက်ကတွစ်တာမှာရေးသားထားပါတယ်။ ုဖမ်းဆီးထင်းသေးတာတွေလောက်ဆောင်မဲ့အကြောင်းပြောကြားထားပါတယ်
။အာဂျင်တီးနားနိုင်ငံမှာနိုင်ငံတကာနဲ့ချိတ်ဆက်လက်နက်မှောက်ခိုးကူးနေတဲ့ဂိုင်းခုကိုဖျောခွင်းခဲ့တာမှာ18ယောက်ကိုဖမ်းမိပြီးတနက်အလက်တထောင်တင်းစီရမိတယ်လို့အာဂျင်တီးနားလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ရှစ်လကြာစုံစမ်းစစ်ဆေးမှုအတွင်း Buenos Aires, Santa Fe, Cordoba, Rio Negro နဲ့ဆန်ဒီယာဂိုဒယ်အက်စထရိုမျိုးတွေမှာဝင်ရောက်စီးနှင်းဖမ်းဆီးမှုတွေလုပ်ခဲ့ပြီးတော့အခုလိုလက်နက်အများအများတင်းစီခဲ့တာဖြစ်ပါတဲ့နိုင်ငံတကာလက်နက်မှောက်ခိုးဂိုင်းဟာအမေရိကန်နဲ့ဥရောပနိုင်ငံတွေကနေပြီးတော့အာဂျင်တီးနားကိုလက်နက်တွေခိုးသွင်းပြီးအာဂျင်တီးနားကတဆင့်ဘရာဇီးလ်နိုင်ငံကိုလက်နက်မှောက်ခိုးပို့နေတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ
်ရုရှားနိုင်ငံစိုက်ဘေးရီးယားဒေသမှာဒီကနေ့ခီးသက်တင်လေတဆင့်အရေးပေါ်ဆင်းသက်ခဲ့ရတာမှာမိလောင်သွားပြီးလေယာဉ်ဝန်ထမ်း2ဦးသေဆုံးပြီးတခြား9ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်အဲ့ဒီလေယာဉ်ဟာလေယာဉ်ပြေးလမ်းကိုကျော်ဆင်းပြီးအဆောက်အဦတစ်ခုကိုဝင်တက်မိပြီးတဲ့နောက်မှာမိလောင်သွားတာလို့ရုရှားအရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနကပြောပါတယ်အဲ့ဒီလေယာဉ်လေစစ်ကိုဆင်းသက်ဆင်းပြတ်ကျသွားခဲ့တဲ့လေယာဉ်ပေါ်မှာလေယာဉ်ဟာခီးစဲ24ယောက်တင်ဆောင်လာနိုင်တာဖြစ်ပေမဲ့လည်းခီးစဲ49ဦးလိုက်ပါလာတယ်လို့ရုရှားအရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနကပြောပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com မှာလည်းတရိပ်နားဆင်နေပါတယ်မြန်မာပြည်ဆိုင်ရာသတင်းတွေမတိုင်ခင်မှာအခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုတင်ဆက်ချင်ပါတယ်။2020အမေရိကန်ရွေးကောက်ပွဲသမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်လာဖို့အတွက်ဒီဒီမိုကရက်ပါတီကကိုယ်စားလှယ်လောင်းဆယ်ဦးမနေ့တုန်းကဖလော်ရီဒါပြည်နယ်မိုင်အာမီမှာပထမဆုံးအကြိမ်စကားစစ်ထိုးပွဲပြုလုပ်ခဲ့ကြပါတယ်။ဒီစစ်ထိုးပွဲအတွင်းမကြာခဏဆိုသလိုသမ္မတထရန့်ကိုပြစ်မှတ်ထားပြောဆိုကြသလိုတခါတရံမှာလည်းအချင်းချင်းထိုးနှက်ကြပါတယ်။နောက်ထပ်ဒီမိုကရက်ကိုယ်စားလှယ်လောင်းဆယ်ဦးကတော့ဒီကနေ့မှစစ်ထိုးကြဖို့ရှိပါတယ်။ VOA သတင်းတောက်ဂျင်မလုံးရဲ့သတင်းကိုကိုရန်နိုင်ကပြောပြမှာပါ
။ရှင်းနေကျင်းပါမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါနယ်ထရမ့်နဲ့ပြိုင်ဖို့ပါတီသမ္မတလောင်းဖြစ်ရွေးခံဖို့အတွက်ဒီမိုကရက်ပါတီကကိုယ်စားလှယ်လောင်းဆယ်ယောက်ဟာဖလော်ရီဒါပြည်နယ်မိုင်အာမီမှာမနေ့ကစကားစစ်ထိုးပြီးတော့မဲဆွယ်ခဲ့ကြပါတယ်။ဒီစကားစစ်ထိုးပွဲကိုတော့ NBC ရုပ်သံလိုင်းကကမကထာလုတ်ကျင်းပပြီးတော့တနိုင်ငံလုံးကိုပြသခဲ့တာပါအခုနောက်ပိုင်းလူထုစစ်တမ်းတွေမှာထောက်ခံမှုပိုရလာနေတဲ့ Massachusetts ပြည်နယ်အထက်လွှတ်တော်မှ Elizabeth Warren ကတိုင်းပြည်ရဲ့စီးပွားရေးမညီမျှမှုကိုအလေးပေးပြောကြားသွားပါတယ
် I am in this fight because I believe that we can make our government
ဒီမှာဒီမှာဝင်အရွေးခံတာကကျမတို့အနေနဲ့ကိုယ်အစိုးရကိုလုံနိုင်တဲ့ကိုယ်စီးပွားရေးကိုတည်ဆောက်နိုင်တဲ့ပြီးတော့တိုင်းပြည်ကိုလည်းအလုပ်ဖြစ်အောင်လုပ်နိုင်တယ်လို့ယုံကြည်လို့ပါတိတ်ချမ်းသာတဲ့လက်တဆုပ်စာလူတွေအတွက်ပဲမဟုတ်ပဲလူတိုင်းအတွက်အလုပ်ဖြစ်အောင်ကျမတို့လုပ်နိုင်ပါတယ်ဒါကိုကျမကတိပေးပါတယ်ကျမတို့မိသားစုအတွက်စ조사တိုက်ပွဲဝင်တယ်လို့မျိုးရှင်တို့အတွက်လည်းတိုက်ပွဲဝင်သွားမှာပါ
ညောင်မျိုးတော်ဝင် Bell Blasio ကလည်းအလုပ်သမားလူတန်းစားကိုဥတီပြီးတော့မဲဆွယ်စီးအောင်သွားခဲ့ပါတယ
် Because putting working people first
အလုပ်သမားလူတန်းစားကိုဦးစားပေးဖို့ကအရေးကြီးပါတယ်ကျွန်တော်တို့အနေနဲ့ဒီလိုပါတီမျိုးဖြစ်ဖို့လိုပါတယ်
while outlet.mat tim ryan ကတော့ democratic ဟာအလုံသမားလူတန်းစားနဲ့ထူးဆန်းမှုမရှိဘူးဆိုပြီးတော့ပြောလိုက်ပါတယ
် we are not connecting to the working class people
ကျွန်တော်ကစားပြုတဲ့ while ပြည်နယ်နဲ့စစ်မှုလုပ်ငန်းတွေရှိတဲ့အလဲပိုင်းပြည်နယ်တွေမှာတော့ကျွန်တော်တို့ကအလုံသမားလူတန်းစားနဲ့ထူးဆန်းမှုမရှိပဲကွာဟာလွန်းနေပါတယ
် new jersey outlet.mat cory booker ကတော့သူဟာ2020သမ္မတရွေးကောက်ပွဲမှာသမ္မတ trump ကိုအနိုင်ယူဖို့အတွက်အသင့်တော်ဆုံးကိုယ်စားလှယ်လောင်းဖြစ်တယ်ဆိုပြီးပြောပါတယ်
This is a referendum on him and getting rid of him but it's also a referendum on us.
ဒါကသူ့ကိုဖယ်ရှားဖို့သူနဲ့ပတ်သက်တဲ့လူထုဆန္ဒခံယူပွဲဖြစ်တယ်လို့ကျွန်တော်တို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာနဲ့ကျွန်တော်တို့နဲ့ဆိုင်တဲ့လူထုဆန္ဒခံယူပွဲပါ
။ဒီစကားစစ်ထိုးပွဲမှာလူမှုကြီးကြပ်ရေးပြဿနာကလည်းအဓိကကျတဲ့ကိစ္စရဖြစ်ခဲ့ပါတယ်။ ရင်းဆိုရဖွဲ့ရဲ့ဝန်ကြီးဟောင်ဂျူလီယန်ကက်စထရိုကတော့နိုင်ငံကဝိုင်းပြီးတော့အားလုံးစိုက်နေတဲ့ဒီအမေရိကန်ကိုရွှေပြောင်းခြေချဖို့အတွက်အဆာဗရကနေလာတဲ့အဖေနဲ့သမီးဖြစ်သူတားဖားနှစ်ယောက်အမေရိကန်နယ်စပ်မှာယင်းနှစ်သေဆုံးခဲ့ပြီးတဲ့နောက်မှာသမားထရမ့်ရဲ့လူမှုဆိုင်ရာမူဝါဒတွေကိုပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်
Watching that image of Oscar and his daughter Valeria.
Oscar ne tu tumi le ro ye tat pon ne ko myin ya da ta ke ko che kwe wan ne sia ya ba. Chano ro a long di kaisa ko do sa thwet de ma de.
Da ne patat pi lo Texas P ne all dot amat haung Beto Oroka le pyet tin shauk cha lai ba de.
We would not turn back Valeria and her father Oscar.
Chano da so Valeria ne tu pa ke Oscar ro pyan lut ma mho paw. Chano da so tu ro di nai ngan ne ma lek khan pi chano nai ngan ye khu lo kwe san ya u re dai lut daw ma ba.ကျွန်တော်တို့အနေနဲ့တတိုင်းတွေစောင့်မှာမဟုတ်သလိုကလေးတွေကိုလည်းအကျုပ်တည်းထည့်သွားမှာမဟုတ်ပါဘူး
။ဒါပြင်အီရန်ရေးကိစ္စနဲ့ပတ်သက်ပြီးကိုယ်စားလောင်းတွေရဲ့အမြင်တွေကိုလည်းဒီစကားစစ်ထိုးပွဲအတွက်မှာမေးမြန်းခဲ့ကြပါတယ်။မင်းနဆိုဒပြည်နယ်အထက်လွှတ်တော်မတ်အေမီကလိုဘူခါကတော့တမန်ထရမဟာတိုင်းပြည်ကိုစစ်ဖြစ်ဖို့နီးအောင်လှုပ်လာနေတယ်ဆိုပြီးတော့စိုးရိမ်ကြောင်ပြောပါတယ်။
And this president is literally every single day.
တကယ်တော့ဒီသမရနိုင်ကနေ့တိုင်းနေ့တိုင်းစစ်ဖြစ်ဖို့ကအတော့ကိုနေပါတယ်။ Twitter ကနေတစ်ချက်လောက်ရေးလိုက်ရုံပါပဲ။ကျမတို့ရဲ့နိုင်ငံခြားရေးမူဝါဒကိုမနေ့9နိုင်လောက်ထရေချိုးတဲ့ဝှစ်စုံကြီးနဲ့လုံနေတာကတော့မသင့်တော်ဘူးလို့ထင်ပါတယ်
။ဒါပြင်အမေရိကန်တပ်ဖွဲ့တွေအနေနဲ့အာဖဂန်မှာဆက်ပြီးတော့ရှိတဲ့မသင့်ဆိုတာနဲ့ပတ်သက်ပြီးတော့လည်းပြောဆိုခဲ့ကြပြီးတော့ Ohio အောက်လွတ်တော်အမတ် Tim Ryan ကတော့သူ့အနေနဲ့ဆက်ရှိဖို့ထောက်ခံတယ်လို့ပြောပါတယ်။ဒါမဲ့လေဟဝိုင်အောက်လွတ်တော်မတ်တိုစီဂက်ဘတ်ကတော့အောက်ခံမှာဆက်မရှိတဲ့တော့ဘူးဆိုပြီးပြောလိုက်ပါတယ
်။ As a soldier I will tell you that answer is unacceptable.
စစ်သားတယောက်အနေနဲ့ပြောမယ်ဆိုရင်ဒါကဘလို့မှလက်ခံနိုင်စရာမရှိပါဘူး။ကျမတို့ရဲ့တပ်ဖွဲ့တွေကိုအာဖဂန်ကနေပြန်ခေါ်ရမှာပါ။အာဖဂန်နစ္စတန်နိုင်ငံမှာကျမတို့တပ်ဖွဲ့ဝင်ပေါင်းများစွာဆုံးရှုံးခဲ့ရပါတယ်
။မနေ့ကစကားစစ်ထိုးပွဲမှာမေရီလန်းအောက်လွတ်တော်မတ်ဟောင်းဂျွန်ဒလနီ၊ဝါရှင်တန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဂျေးအင်စလီတို့လည်းပါဝင်ခဲ့ကြပါတယ်။ဒီနေ့မှာတော့ဒီမိုကရက်ပါတီကိုယ်စားလောင်းနောက်ထပ်10ယောက်စကားစစ်ထိုးကြမှာဖြစ်ပြီးတော့ဒီထဲမှာဗမောင့်အထက်လွှတ်တော်မတ်ဘာနီဆန်ဒါစ်အင်ဒီယားနာပြည်နယ်ဆောက်ဘန်းမြို့တော်ဝန်ပီတ်ဘူဒဂျက်ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မတ်ကာမလာဟဲရစ်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ
ကိုရက်နိုင်ပြောပြသွားတာပါအခုတခါတော့ကွန်သွေးရေးစစ်ပွဲအခြေအနေကိုကြည့်အောင်ပါအမေရိကန်နဲ့ကွန်သွေးရေးစစ်ဖြစ်နေချိန်မှာပဲတရုတ်နိုင်ငံကပြည်ပပုတ်ကုန်လုပ်ငန်းရှင်တချို့ကလုပ်ငန်းတွေကိုအိမ်ကြီးချင်းမြန်မာနိုင်ငံနဲ့ပြောင်းရွှေ့လာကြပါတယ်။တရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုစိတ်ကြီးမြင့်လာနေတာကြောင့်ရောကွန်သွေးရေးစစ်ပွဲကြောင့်ပါတရုတ်လုပ်ငန်းရှင်တွေဒေသတွင်းနိုင်ငံတွေစီကိုခြေဦးလှည့်လာနေတဲ့အကြောင်းရိုက်တာသတင်းတပုတ်ပေါ်အခြေခံပြီးတော့ကိုအောင်လင်းဦးကပြောပြမှာပါ
။တရုတ်နိုင်ငံမှာလူကမရှားပါးလာနေပြီးလောက်ခလာစားတွေတိုးလာတဲ့အများကုန်ထုတ်လုပ်မှုစိတ်တက်လာကြောင်းအမေရိကန်ကိုလုံခြုံရေးဝန်ဆောင်တွေတင်ပို့နေတဲ့ရက်ခဲတာတက်တက်ကီယာကုမ္ပဏီကဈေးသက်သာမဲ့အရှိတောင်အရှန်နိုင်ငံတွေမှာလုပ်ငန်းတွေပြောင်းလို့ဖို့လုပ်ငန်းတွေနှင်းနှင်းငယ်လောက်ကစစဉ်းစားခဲ့ပေမဲ့လက်တွေ့တော့မလုပ်ဖြစ်ခဲ့ပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့စက်တင်ဘာလမှာတရုတ်နိုင်ငံကဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့သွင်းကုန်တွေကိုအမေရိကန်ကအခွန်နေတိုးကောက်ရာကဂွန်ဂျိုးခြေဆိုင်ကုမ္ပဏီကထုတ်လုပ်တဲ့ကြီးကဝတ်ဆောင်နေရဆိုရင်လည်းအခွန်50နှစ်တမ600ကျော်တိတက်သွားခဲ့တာပါ။ဒီအတွက်လည်းအမေရိကန်ကအမှားတွေအပေါ်အဓိကအားထားနေရတဲ့လုပ်ငန်းကိုမြန်မာနိုင်ငံနဲ့ပြောင်းဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းကုမ္ပဏီရဲ့အမှုဆောင်ရာရှိချုပ်အသက်49နှစ်အရွယ်ရှူခီယန်ကပြောပါတယ
်920幾號戰爭加10%關稅的時候剛好那一天我接到那個美國客人的電話
ဤရဲ့နှစ်စက်တင်ဘာ20လောက်တုန်းကအခွန်တွေဆရာခိုင်နှုန်းတိုးလိုက်တဲ့အချိန်မှာအမေရိကန်ကဖောက်တဲ့တယောက်ကအခွန်တွေဆရာခိုင်နှုန်းတက်ကုန်ပြီဆိုပြီးတော့ဖုန်းခေါ်ပြီးတော့ပြောပါတယ်နောက်တစ်နေ့မှာပဲဆက်ယုံငှားဖို့စာချုပ်ချုပ်လိုက်ပါတယ်ဒါကကျွန်တော်တို့အတွက်တကယ့်ကိုအခွင့်အကောင်းဖြစ်ခဲ့ပါတယ်
ဒေါ်လာဘီလီယံ300ကျော်တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်တွေတိုးကောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းရောက်ထားတဲ့အတွက်လဲတရုတ်နိုင်ငံကပြည်ပပို့ကုန်လုပ်ငန်းတွေအတွက်အခြေအနေကတိတ်မကောင်းလာပါဘူး
။ဒါဆို目前中国就很少单了像我们中国大陆这边工厂
တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲကဆက်ဖြစ်နေဦးမှာသိကြပါရတယ်။ကျွန်တော်တို့ပြည်တွင်းဈေးကွက်အနေနဲ့ကတော့ရောင်းအားကကောင်းနေမှာပါ။တခြားဈေးကွက်တွေအနေနဲ့အရှိတောင်အရှာနဲ့ဥရောပတို့ကနေအမှားတွေထက်ရဖို့လိုပါတယ်။အမေရိကန်ကမှာတဲ့သူတွေအတွက်ကတော့လုပ်ငန်းတွေအားလုံးကိုအရှိတောင်အာရှနိုင်ငံတွေမှာပဲပြောင်းလဲရမှာပါ
။တကယ်တော့မကြာသေးခင်နှစ်တည်းကစလို့တရုတ်နိုင်ငံမှာကုန်ထုတ်လုပ်မှုစည်းတက်လာနေတဲ့အတွက်လုပ်ငန်းတော်တော်များများဟာဗီယက်နမ်၊ကမ်ဘောဒီးယားစတဲ့အရှိတောင်အာရှနိုင်ငံတွေကိုပြောင်းရွှေ့လုပ်ကိုင်လာနေကြတာပါ။အခုအချိန်မှာကုန်သွယ်ရေးစစ်ပွဲအရှိန်မြင့်လာနေတဲ့အမျှမြန်မာနိုင်ငံအပါအဝင်တခြားဒေသရင်းနိုင်ငံတွေကိုလုပ်ငန်းတွေတိုးချက်လာမဲ့အလားအလာတွေလည်းရှိနေပါတယ်။ရခိုင်ကုမ္ပဏီရဲ့အလုပ်သမား200လောက်ရှိတဲ့ဂွန်ဂျူးမျိုးကဆက်ယုံမှာတော့အရှိန်လေပိုင်းအာဖရိကနဲ့ဥရောပကဖောက်တယ်တွေအတွက်ထုတ်လုပ်နေပြီး ရန်ကုန်မှာဒီဇင်ဘာလကမှစတင်ဖွင့်လှစ်ခဲ့တဲ့အလုသမား6000လောက်ရှိတဲ့စစ်ရင်ကတော့မြန်မာနိုင်ငံကိုကုန်သွယ်ရေးအထူးကန်စားခွင့်အဖြစ်ကုန်စည်9000လောက်ကိုအခွင့်လွှတ်ခွင့်ပေးထားတဲ့အမေရိကန်အတွက်အဓိကထုတ်လုပ်ပေးနေပါတယ်။စစ်ရင်မှာတော့တရုတ်နိုင်ငံကကုန်ကြမ်းတွေကိုစစ်တုံးချော်ဖို့ရေးတနအိတ်စတဲ့လူညုံရေးသုံးပစ္စည်းတွေကိုမြန်မာနိုင်ငံထုတ်ပစ္စည်းတွေအဖြစ်ထုတ်လုပ်တင်ပို့နေတာပါ။မြန်မာဝန်ထမ်းတူဖြစ်တဲ့မတ်မာလာချူကတော့ဒီလိုကုန်ထုတ်လုပ်ငန်းမျိုးတွေမြန်မာနိုင်ငံကိုပုံဝင်လာဖို့မျှော်လင့်တယ်လို့ဆိုပါတယ်။
ဒီဆိုင်ကတော့အော်ဒါကြီးလည်းအများများတယ်ပြီးတော့ပို့နေတဲ့နိုင်ငံတွေကလည်းအမေရိကန်တို့ဥရောပနိုင်ငံတို့ကိုပို့နေတာလေအားကြောင့်မလို့အနာဂတ်ကကောင်းတာပေါ့ပြီးတော့ဒီဆိုင်ရောကတနေ့တွင်းမှာလည်းအရန်အောင်မြင်လာတယ်ဒါကြောင့်မလို့ဒီထက်မကလည်းတိုးတက်အောင်မြင်ဖို့လည်းရှိတာပေါ့ဒါကြောင့်မလို့ဒီလိုမျိုးဆက်ရုံတွေလည်းမြန်မာပြည်ကိုအများကြီးဝင်လာစေချင်ပါတယ
်နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေတိုးတက်မှုမရှိတာကြောင့်အမေရိကန်ပါဝင်အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်အရေးယူတက်ကတ်မှုတွေကန့်သတ်မှုတွေနဲ့တူစီးပွားရေးလုပ်ငန်းတွေလုပ်ကိုင်ဖို့တွန်းဆုံနေကြမှာပဲတရုတ်နိုင်ငံပါဝင်ဒီကောင်ရင်းနိုင်ငံတွေကတော့မြန်မာနိုင်ငံမှာဝင်ရောက်ရင်းနှီးမြှုပ်နှံလုပ်ကိုင်နေကြတာပါပြီးခဲ့တဲ့ဧပြီလအထိဒီနှစ်အတွင်းမြန်မာနိုင်ငံမှာအတည်ပြုလက်ခံပေးထားတဲ့တရုတ်လုပ်ငန်းတွေရဲ့ပမာဏဟာဆိုရင်လဲဒေါ်လာ585သန်းအထိရှိခဲ့တဲ့အကြောင်းလဲမြန်မာစုရကတရားဝင်ထုတ်ပြန်ထားတဲ့အချက်လက်တွေကဖော်ပြထားပါတယ်ခင်ဗျာ
ရက်စစ်ဒါထုတ်လုပ်မှုရေရှည်တိုးတက်ဖွံ့ဖြိုးကောင်းမွန်ဖို့နဲ့ရက်စစ်မရသေးတဲ့ဒေသတွေမှာရက်စစ်မီးရစေဖို့လာမယ့်ဇွန်လလ၁ရက်နေ့ကနေစတင်ပြီးရက်စစ်ဒါကတွေတိုးကောင်းမယ်လို့ရက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာပါရယ်ရက်စစ်မီးပုံမှန်အောင်မပေးနိုင်သေးတဲ့အချိန်ဒီမှာအခုလိုရက်စစ်ဒါကတွေတိုးကောက်တာဟာဒီရက်စစ်မီးပုံမှန်ရလာဖို့ဘလောက်အထောက်အကူဖြစ်လာစေနိုင်မှာပါလဲအခုလိုမီတာကတွေတိုးကောက်မဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူလူကိုကြိုတင်အသိပေးသဘောထားရယူတာမျိုးတွေရှိခဲ့ပါလားဇွန်လ29ရက်စနေနေ့ညတည်းရဲ့လေးလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမယ့်လူတွေရဲ့အနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေခင်ဗျာ
လာမယ့်စနေည VOA တရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ပါတယ်အခုတော့မြန်မာနိုင်ငံမှာလင်လူချင်းချစ်သူတူပတ်ဝန်းကျင်ရဲ့ခွဲခြားဖိနှိပ်ဆက်ဆံမှုကြောင့်တည်ဆုံသွားရတဲ့အပေါ်တုတ်ပြန်တဲ့နေကိုတင်ပြကြပါရစေ။မြန်မာနိုင်ငံမှာလင်လူချင်းချစ်သူတွေဖြစ်တဲ့ LGBT တွေအပေါ်ခွဲခြားဆက်ဆံမှုနဲ့အနိုင်ကျင့်တာတွေပပျောက်သွားအောင်ပညာပေးမှုကြေကြေပြတ်ပြတ်လှုပ်ဆောင်ဖို့လိုနေတဲ့အကြောင်း LGBT အရေးလှုပ်ရှားသူတွေကထပ်မံတောင်းဆိုလိုက်ကြပါရစေ။ကိုကျော်စင်ဝင်းဟာLGBT တူဦးဖြစ်ပြီးသူဟာလုပ်ငန်းခွင်အတွင်းခွဲခြားဆက်ဆံခံရတယ်လို့မတရားအနိုင်ကျင့်ခံရတာကြောင့် Facebook ပေါ်မှာစာရေးခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့ရက်ပိုင်းကပဲကိုကူကိုအဆုံးစီရင်သွားခဲ့တာပါသူရဲ့ဇာပနာကိုတော့ရန်ကုန်တိုင်းဒေသကြီးကြည်စုတုတ်တံမှာမနေ့ကကျင်းပပါတယ်ကိုစင်မင်းကိုကူဟာဇာပနာကိုတက်ရောက်လာသူပ
ါစိတ်ချမ်းပတ်ခံတာကိုစိတ်ပဲချက်ခံရတာကမခံနိုင်တဲ့အတွက်ဒီကနေ့လို့လုံဆောင်သွားရတယ်ချင်းမီးပါလားခင်ဗျာ
လူအဖွဲ့အစည်းအတွင်းလိင်လူချစ်သူတွေအပေါ်မုန်းတီးတဲ့စိတ်ဆက်ရှိနေစေဖြစ်ကြောင်းမိတ်ကပ်ပညာရှင်ကိုမင်းမင်းကပြောပါတယ်
။ဟိုယောက်ျားမိန်းမအခြားမြင်မြန်အတိုင်းနဲ့ဟိုမြတ်တခါအောင်မြင်တယ်လို့ပဲယွန်ရှာမုန်းတီးတဲ့ပုံစံဟလာတို့မဲစိတ်မဲစမဲနောက်မဲပြောင်းမဲ
လူမှုအတိုင်းဝိုင်းကြဒီလိုခွဲခြားဆက်ဆံအနိုင်ကျင့်ခံရတာတွေရှိနေတာကြောင့်ထိရောက်တဲ့ပညာပေးမှုတွေလုပ်တင်တယ်လို့ LGBT အရေးလှုပ်ရှားသူကိုကျော်မင်းဟင်းကပြောပါတယ
်။ကျွန်တော်တို့ဒီ community ကလည်းဟိုဖီမယ်ရိုက်နဲ့ပတ်သက်ပြီးတော့မှတကယ်တမ်းအဝင်နဲ့ကောင်းကောင်းမရှိနေကြသေးဘူးပေါ့နော်အဲ့ဒါကြီးတော့ကလည်းကျွန်တော်တို့လည်းလမ်းမီတလောက်တော့လုံနေကြသေးရဲ့ဆိုရင်လည်းအများကြီးလိုအပ်နေသေးရဲ့ဆိုတော့ဒီလိုဖြစ်ဖြစ်တည်းကနေဒါတက်တည်ထူနေတာပဲပေါ့နော
်မြန်မာနိုင်ငံမှာလိင်လူချစ်သူချင်းလိင်ဆက်ဆံတာကိုတားမြစ်တဲ့ရာဇဝတ်ကြီးပုံမှန်ကအသက်ဝင်နေစေဖြစ်ပါတယ်ဒါပေမဲ့လည်းဒီနှစ်ပိုင်းအတွင်းလိင်လူချင်းချစ်သူတွေနဲ့ဆိုင်တဲ့အဖွဲ့အစည်းတွေရဲ့လှုပ်ရှားခွင့်ကအရင်ကတည်းကစာရင်ပိုရလာပြီးနိုင်ငံကလှုပ်ရှားမှုအထင်မှတ်အခမ်းအနားတွေမှာလည်းအရင်ကတည်းပိုပြီးပူပေါင်းပါဝင်ခွင့်ရလာပါတယ်။အစိုးရတာဝန်ရှိသူတွေဘက်ကလူအခွင့်အရေးကိုပိုပြီးလေးစားဖို့လိုသလိုလူအဖွဲ့အစည်းအတွင်းမှာ LGBT တွေနဲ့ပတ်သက်တဲ့အမြင်သဘောထားတွေပြောင်းလဲဖို့လိုတယ်ဆိုပြီးလိင်လူချစ်သူအရေးလှုပ်ရှားသူတွေကထောက်ပြပြောဆိုကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့ဆိုင်ပါတယ
် VOA ရဲ့ radio video နဲ့သတင်းစာသားတွေကို mobile phone မှာအချိန်မရွေးအလွယ်တကူရယူနိုင်မဲ့VOA mobile app ကို download ထည့်သွင်းထားသူတွေအနေနဲ့လာမဲ့တနင်္ဂနွေနေ့နေ့လေတနင်္ဂနွေကနေညနေ၄နာရီအတွင်းရန်ကုန်မြို့ Junction Square Shopping Center မှာ VOA ရဲ့လက်ဆောင်တွေလာရောက်ထုတ်ယူနိုင်ကြပါတယ်။တနင်္ဂနွေနေ့နေ့လေတနင်္ဂနွေကနေ၄နာရီအတွင်း Junction Square ကိုအရောက်လာပြီးဂီတဖျော်ပြပွဲနဲ့အတူ VOA လက်ဆောင်တွေကိုလာယူကြပါအောင်ခင်ဗျာ။ VOA mobile app ထည့်သွင်းဖို့အတွက်အခက်အခဲရှိသူတွေကိုလည်းကူညီသွားဖို့ရှိပါတယ်။VOA ထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတွေကတဆင့်စာရေးသားဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ည9:00-10:00မကြာခင်ထုတ်လွှင့်မဲ့အစီအစဉ်မှာတော့ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာစတာတွေကိုနားဆင်ရမှာပါ။အခုတော့ကြာနေသေးတဲ့အချိန်တော်အတွင်းမှာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းနိုင်ကပြောပြပေးပါအောင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတက်တန်းတစ်ခုအပြီးမှဖြုတ်ချနိုင်ရေးအတွက်ရည်ရွယ်နေကြတဲ့ဒီမိုကရက်ပါတီကိုယ်စားလှောင်20ထဲက10ဦးဟာ2020သမ္မတရွေးကောက်ပွဲရဲ့ပထမဆုံးကျင်စကားစစ်ထိုးပွဲကိုမနေ့ဗုဒ္ဓဟူးနေ့ညကဖလော်ရီဒါပြည်နယ်မှာကျင်းပခဲ့ကြပါတယ်။2020နိုဘာ3ရက်နေ့မှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှောင်နေကြသမ္မတထွက်နေထိတ်တရှင်ပြန်ရခြင်းရှိတယ်လို့ထိတ်ကနေတစ်ပြင်းနေတဲ့ဒုသမ္မတလောင်ဂျိုးဘိုက်တန်ကိုလူလူစစ်တမ်းတွေမှာတဖြည်းဖြည်းချဉ်းကပ်လာနေတဲ့မက်ဆာချူးဆက်ပြည်နယ်ကအထက်လက်တော်မှဝါရင်အလစ်ဘက်ဝါရင်ကိုတခြားကိုယ်စားလှယ်လောင်းတွေကအာယွန်ဆိုင်ထိုးနေခဲ့ကြပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာစရာအခြေအနေတွေအတွက်နောက်ထပ်ရန်ပုံငွေဒေါ်လာ4ဘီလီယံသုံးဆွဲဖို့အစိုးရချက်ကိုအမေရိကန်အထက်လွှတ်တော်ကဗိုလ်ထုတ်နေမှာတီးပြလိုက်ပါတယ်ပါတီ200ပေါင်းအစုပြုခဲ့တဲ့အဲ့ဒီဥပဒေကြမ်းထဲမှာထိသိမ့်ထားတဲ့တရားမဝင်နိုင်ငံနဲ့ဝင်ရောက်လာသူတွေအထူးသဖြင့်ကလေးငယ်တွေကိုဆောင်းရှောက်အောင်ဆောင်းရွက်ချက်တွေလည်းပါဝင်ပါတယ်မက္ကဆီကိုနယ်စပ်ကနေနိုင်ငံနဲ့တရားမဝင်လာသူတွေကအသက်မပြည့်သေးတဲ့ကလေးငယ်တွေကိုထွက်မဆွေရကပလတ်စတစ်ခတ်ထိသိမ့်ထားတဲ့အပေါ်အတော်လေးဝေဖန်စရာပစ္စလက်ခတ်ထိသိမ့်ထားတဲ့အပေါ်အတော်လေးဝေဖန်စရာဖြစ်နေချိန်မှာဥပဒေကြမ်းကိုအထက်လွှတ်တော်ကတီးပြပေးခဲ့တာဖြစ်ပါတယ်နျူကလ িয়ার လက်နက်ကင်းရှင်းရေးအတွက်ရှေ့မဆက်နိုင်ဖြစ်နေတဲ့ဆွေးနွေးမှုတွေပြန်ဆန့်နိုင်မှုဘလို့ပြူဟာတစ်သုံးပါလဲဆိုတာအမေရိကန်ဘက်ကပြသဖို့အချိန်သိပ်မကြတော့ဘူးလို့မြောက်ကိုရီးယားကသတိပေးပြောကြားလိုက်ပါတယ်။လက်နက်ဖြစ်သင်းအတွက်မြောက်ကိုရီးယားဘက်က2019ခုနှစ်မကုန်သေးခင်မှာပေးထားတဲ့သတ်မှတ်ချက်မပြည့်ခင်အမေရိကန်ဘက်ကရှစ်ဆက်လုံနိုင်ရမယ်ရှစ်ဆက်နိုင်အောင်လုပ်ရမယ်လို့အမေရိကန်ဆိုင်ရာမြောက်ကိုရီးယားတန်တမန်ကပြောကြားခဲ့တာပါ။ဇွန်လ28ရက်နေ့မှာစတင်မဲ့ G20 ထိပ်သီးဆွေးနွေးပွဲကိုတက်ဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကြာတာပြည်နေကဂျပန်နိုင်ငံအိုဆာကာမြို့ကိုရောက်သွားပါပြီ။ဆွေးနွေးပွဲအတွင်းသမ္မတထရမ့်ဟာဂျမန်ဝန်ကြီးချုပ်ရုရှားသမ္မတတို့နဲ့အပြင်တရုတ်သမ္မတရှီဂျင်းပင်နဲ့လည်းတွေ့ဆုံမှုရှိပါတယ
်။ကျေးဇူးပါခင်ဗျာ။တင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါ။ဒီညနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုဟာကိုရန်နိုင်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုးဂယ်ဖြစ်ပါတယ်။ VOA အမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိလိုင်းနိုမီတာ7.25ရူအနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာည9နာရီမှာကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington. From Washington, this